မွန်ပြည်နယ်တိုက်ထုံတထုံဘီလင်းဘက်တွေမှာဘကိုးတိုင်းဝေါ်မြို့နယ်ကနေထွက်လာတဲ့စစ်ကောင်စီရင်တန်းကိုကယန်လန်လေကရင်အမျိုးသားလူမျိုးရေးတပ်နောက်ပြီးတော့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကမေလ10ရက်နေ့တနေ့ထဲမှာပဲတိုက်ခိုက်မှုတုံးချိန်လုပ်ခဲ့ပါတယ်ဒီသတင်းကိုတော့
ပြည်ထောင်တထုံဘီလင်းဘက်တွေမှာမေလ10ရက်နေ့မနေ့7:00နာရီကြောအချိန်လောက်ကလေးကစစ်ကောင်စီရင်နှန်းကိုတုံးချိန်ချုံခိုတိုက်ခိုက်မှုမိုင်းခွဲမှုတွေလုပ်ခဲ့ကြောင်းတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထုကအခုလိုပြောပြပါတယ်။
ဒီဟောပကန်းထလာတဲ့ဟာမှာကျွန်တော်တို့ဒီမြေမော့ဆက်တနာရီစကြောမှာဖြစ်တာ။ KNL မြန်မာနေပြီးတော့ဒီကျူးကပိုးကြီးပါမော့အင်းမိုးကြီးကအဝင်နားလေးမှာမှာချုံခ
งานนี้ก็ชงผู้ได้ไข่ตามาคัดทั่วลาในทางจารอไอ้คัดทั่วลาในสิ่งนั้นก็ท้องแค่จีว่าอบุญนานี่มาทัดดีก็เกียนน้ำหาจีแจ้งยินเคลื่อนจานนี้ก็ปีนี้จีนก้าวไปอีกเพื่อนมาปัสสาวะนี่ปูวามีก็คัดจะไหนยินเสร็จนี่มาไปเคลื่อนเลยလူကံရဲ့ဒီချက်ကြည့်သွားတယ်ပေါ့နော်ပြီးတော့မှတနင်္ဂနွေ၅ရက်မှမှသူတို့ဆက်ထွက်လာတဲ့ရင်းနှင်းကိုပြီးပြီးအထွက်တောင်ကလေးကြီးရွာနာမှာဆက်မဲ့မိုင်းဆွဲတိုက်ခိုက်တာတော့အနည်းငယ်သာပဲဖြစ်မှာမကျင်ကြီးကြီးပေါ့နော်ပြီးပြီးမှတော့တိုက်တာတာတိုက်ခုကတော့တကယ်မှအလုံးစုစုပေါင်းသုံးစုလာတော့
ဒေသခံတွေပြောတာကတော့မေလ၁၀ရက်နေ့မနေ့ကတည်းကပဲခူးတိုင်းဝေါ်မြုပ်ကနေထွက်လာတဲ့စစ်ကောင်စီကဆယ်ပြီးကျော်ပါတဲ့ရင်းနှင်းကြီးဟာမွန်ပြည်နယ်ထဲမှာကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်တွေရဲ့ချုံခိုတိုက်ခိုက်မှုတွေခံခဲ့ရတယ်လို့ဆိုပါတယ်။မိုင်းခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီရင်းနှင်းတွေအပြည့်စည်ရှိတယ်လို့လည်း KNU ဘက်ကပြောပါတယ်။စစ်ကောင်စီဘက်ကတော့အခုလိုမျိုးစစ်ရင်းနှင်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာတွေတော့မရှိသေးပါဘူး။ဘောတိုက်ထုတ်ကလမပေါ်မှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဟာမကြာခဏပြစ်ခတ်မှုတွေလည်းရှိနေပါတယ်။ဒီလဇန်လုံးကလည်းစစ်ကောင်စီတွေတက်ဆွဲထားတဲ့အင်ကပိုကျေးရွာကကင်းစခန်းတစ်ခုကို KNU ဘက်ကတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကတော့တပ်မကြီးထိန်းချုပ်နယ်မြေတွင်စစ်ကောင်စီတက်ဆွဲထားတဲ့၄ကီနဲ့ဝိဇာပန်စခန်းတွေကိုဖယ်ရှားပေးဖို့ကရင်မျိုးသားကာကွယ်ရေးတပ် KNDO ဘက်ကတောင်းဆိုခဲ့ပေမဲ့ဖယ်ရှားပေးတာမရှိဘဲစီရေးရပြင်းမာလာခဲ့ပြီးစစ်ကောင်စီနဲ့နေကြောင်တက်တီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်ကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါလေကြောင်တိုက်ခိုက်မှုတွေနဲ့ရွာတွေကိုလက်နက်ကြီးစီစံနေတက်ရောက်တဲ့အတွက်မုံနဲ့ကရင်ပြည်နယ်နယ်စပ်ကကြီးရွာပေါင်း10ရွာလောက်ကဒေသခံ1000လောက်ဟာမလ23ရက်နေ့ကစပြီးဒီကနေ့ထိအိုးအိမ်တွေကိုပစ်ပြီးအခုချိန်ထိထွက်ပြေးတိမ်းရှောင်နေရပါတယ်ဒါအပြင်အဲ့ဒီဒေသကကြီးရွာသားတွေကိုစစ်ကောင်စီတက်တီနဲ့နေကြောင်တက်တီကဖမ်းဆီးခေါ်ဆောင်သွားတာပေါ်တာဖြစ်အုံပြူလာတွေလည်းလုပ်ခဲ့တယ်ဆိုပြီးဒီလိုခွင့်ရေးအဖွဲ့ကပြောဆိုခဲ့ပါတယ်ရှင်